မင်္ဂလာပါ21ရာစုပင်လုံညီလာခံကြီးအောင်အောင်မြင်မြင်ပြီးသွားတာကြားသိရလို့အင်မတန်ဝမ်းသာပါတယ်နှစ်ဖက်လက်နဲ့ကင်တွေကြာမြေစာပြင်ဖြစ်နေရတဲ့ပြည်သူတွေငင်းငင်းကြမ်းကြမ်းနေနိုင်ဖို့လမ်းစာလေးတစ်စမြင်လာရပြီတိုင်းရင်းသားလက်နဲ့ကင်အဖွဲ့အစည်းတွေရဲ့ဆွေးနွေးသံရင်ဖွင့်သံတွေကိုအရင်းခံအတိုင်းကြားခွင့်ရလိုက်တာအကျိုးကျေးဇူးများလှပါတယ်သူတို့ဘာတွေလိုလားနေတယ်ဆိုတာပြည်သူအလုံးကသိသင့်စာနာသင့်နေမဟုတ်လားသူတို့ခံစားမှုကိုသိမှပြဿနာရဲ့အရင်းမြစ်ကိုသိရမယ်မဟုတ်လားဒီလောက်စီစီပင်ပင်တိုက်တိုက်ဝုံဝုံရှိလာတဲ့ပွဲမှာဝါကိုစလေအဖွဲထွက်သွားတဲ့အဖြစ်မျိုးကစိတ်မကောင်းစရာပါအဲ့ဒီအဖြစ်ကြုံရကြရတဲ့အခါသခင်တန်းထွန်းဤနောက်ဆုံးနေများစာအုပ်ထဲက1963ခုနှစ်ပြည်ရင်းငင်းငင်းရေးဆွေးနွေးပွဲကာလသမိုင်းတစုံတစကိုပြည်သတိရမိပါတယ်1963ခုနှစ်ကပြည်ရင်းငင်းငင်းရေးဆွေးနွေးပွဲကဒေါ်တွင်းလက်နက်ကိုင်းအဖွဲ့တွေနဲ့တော်လှန်ရေးကောင်စီအစိုးရဆွေးနွေးပွဲပါ။အဲ့ဒီနှစ်ဇွန်လ17ရက်မှာပြည်ရင်းငင်းငင်းရေးနဲ့ပတ်သက်တဲ့တော်လှန်ရေးကောင်စီအစိုးရရဲ့ကြီးညာချက်ထွက်လာပါတယ်။ဒေါ်တွင်းလက်နက်ကိုင်းအဖွဲ့စည်းအလုံးကိုငင်းငင်းရေးဆွေးနွေးဖို့ဖိတ်တာပါ။ဒီဖိတ်ကြားချက်ကိုရတော့တခင်တန်းထွန်းဦးဆောင်နဲ့ဗမာပြည်ကွန်မြူနစ်ပါတီကဆွေးနွေးပွဲတက်ဖို့အစီအစဉ်တွေလုပ်ပါတယ်။ဆွေးနွေးပွဲတက်ပါတယ်။1963ခုနှစ်နိုဝင်ဘာလတည်းမှာအစည်းအဝေးပြတ်သွားပါတယ်။ဒီဖြစ်စဉ်အတွင်းရေးတွေကိုတခင်တန်းထွန်းဤနောက်ဆုံးနေများစာအုပ်ပြုစုသူရဲဘော်များရဲဘော်ဘခက်စသူတွေကအတွင်းကြကြဖော်ပြထားပါတယ်။စာရေးသူတွေကဆွေးနွေးပွဲကာလအတွင်းကဗမာပြည်ကွန်မြူနစ်ပါတီမှာအရေးပါတဲ့ပုံကိုယ်တွေပါ။ဆွေးနွေးပွဲမှာလည်းကိုရင်ပါဝင်ခဲ့သူတွေပါ။စာအုပ်ပြုစုတဲ့အချိန်ကာလဟာတော်လှန်ရေးကောင်စီဥက္ကဋ္ဌဦးနေဝင်လက်ထက်ဖြစ်ပြီးမယ်။အချက်လက်တွေဟာရုံစားလောက်တယ်လို့ယူဆပါတယ်။စာအုပ်ထဲကအချက်နှစ်ချက်ကိုအထူးစိတ်ဝင်တစားဖြစ်မိပါတယ်။တစ်ချက်ကမြမနိုင်ငံရေးနဲ့ပီကင်းရဲ့ဩဇာပါနောက်တစ်ချက်ကဗမာပြည်ကွန်မြူနစ်ပါတီဥက္ကဋ္ဌလုပ်သွားတဲ့သခင်တန်းထွန်းရဲ့ငြိမ်းချမ်းရေးအပေါ်သဘောထားပါဗမာပြည်ကွန်မြူနစ်ပါတီအပေါ်ပီကင်းကတော်တော်ဩဇာကြီးခဲ့ပါတယ်ဘယ်လောက်အထိဩဇာကြီးခဲ့သလဲဆိုဆွေးနွေးပွဲတက်ဖို့ဆုံးဖြတ်ချက်ချခဲ့တာကအစပီကင်းဩဇာမကင်းပါဘူးပီကင်းမှာရှိတဲ့အဝေးရောက်ကွန်မြူနစ်ပါတီခေါင်းဆောင်သခင်ပါသိန်းတင်းတို့သခင်ပုရောကတရုတ်ပြည်ကွန်မြူနစ်ပါတီညွှန်ကြားချက်အရဆွေးနွေးပွဲတက်ဖို့ဆုံးဖြတ်ခဲ့တာလို့သိရပါတယ်တရုတ်ပြည်ကမြန်မာပြည်ကိုလာမဲ့ကိုယ်စားလှယ်အဖွဲ့ကိုလည်းတရုတ်ပြည်ကွန်မြူနစ်ပါတီခေါင်းဆောင်တွေကအတွေ့အခေါ်လမ်းညွှန်နဲ့ညွှန်ကြားချက်တွေပေးလိုက်သေးတယ်လို့ဆိုပါတယ်ကိုယ်စားလှယ်အဖွဲ့မြန်မာပြည်ရောက်လာတော့လေမြန်မာနိုင်ငံတရုတ်တန်ယုံမှာအဆက်အသွယ်ယူရတရုတ်တန်ယုံကရှင်းလင်းပြတာတွေကိုနားထောင်ရပါတယ်ကုံကုံပြောရရင်နေစဉ်လုပ်ရမယ့်အလုပ်လမ်းညွှန်နဲ့ညွှန်ကြားချက်တွေပီကင်းကနေစဉ်ပို့တယ်လို့ဆိုပါတယ်ဒါလည်းမဟုတ်သေးပါဘူးဆွေးနွေးပွဲအလွန်ကာလမှလည်းပီကင်းဩဇာကကြီးမြဲကြီးနေစေပါပဲဆွေးနွေးပွဲဘာကြောင့်ပြည့်ရသလဲသုံးသက်ချက်ရေးကြတဲ့အခါသခင်တန်းထွန်းနဲ့ဂိုရှဲခေါ်ရဲဘော်ပါတင်တို့မကြည်မလည်ဖြစ်နေကြပါတယ်ပေါ်လီဘူရိုအစည်းအဝေးမှာအပြိုင်အဆိုင်အပြင်းထန်ဆွေးနွေးနေကြရပါတယ်ရက်တွေကြာပြီးမှဘာဆုံးဖြတ်ချက်မှမချနိုင်ဖြစ်နေကြပါတည်းဒီတော့အဲ့ဒီသုံးသက်ချက်တွေကိုပီကင်းပို့ရပါတယ်1964ခုဖေဖော်ဝါရီရဲမှတရုတ်ပြည်ကွန်မြူနစ်ပါတီကပို့တဲ့သုံးသက်ချက်စာတမ်းရောက်လာပါတည်းဒီတော့မှသုံးသက်ရေးကိစ္စချောချောမောမောဖြစ်သွားတယ်လို့မှတ်တမ်းကဆိုပါတယ်အဲ့ဒီနောက်1964နှစ်ထဲမှာပဲဗမာပြည်ကွန်မြူနစ်ပါတီအတွက်နိုင်ငံရေးစီယုံရေးစီရေးလမ်းစဉ်တွေကိုပီကင်းကပဲရေးပို့တဲ့အကြောင်းဖတ်ရပါသေးတယ်မြန်မာပြည်ကအထင်ကရပါတီကြီးပြည်ပအဖွဲ့အစည်းကြီးတစ်ခုရဲ့လက်အောက်နောက်လိုက်ဘဝရောက်ခဲ့ရပုံဟာတန်ဝေကယူဖို့ကောင်းလာပါတယ်နံပါတ်1ချဲလို့ဆိုခဲ့တဲ့ငင်းငယ်ရေးနဲ့ပတ်သက်တဲ့သခင်တန်းထွန်းသဘောထားကိုစာရေးသူတွေကပုံမြင်လေးတစ်ခုနဲ့ရှင်းထားပါတယ်။တခါတုန်းကတရုတ်ပြည်မှာနဂါးကိုတိတ်တန့်မိုးထားတဲ့ဘုရင်ကြီးတစ်ပါးရှိပါတည်း။နန်းတွင်နန်းပြင်အရက်လေးမျက်နှာမှာနဂါးရုပ်တွေသုံးပါတည်း။ဝလဲတော်ကအစပြည်သူကလက်ရာတွေအစုံအလုံးကနဂါးရုပ်တွေကြီး။မိုးမက်တွေကလျှောက်ထားတဲ့နေရာမှာတော့မှန်မဖေရမလျှောက်ရဘူး။မှန်မနဂါးလို့လျှောက်ရတည်း။အဲ့ဒီလောက်နဂါးကိုမျက်နှာလို့ရ ါပါတနေ့တော့သက်ရှိထင်းရှားနဂါးကြီးတစ်ကောင်ကမထင်မှတ်ဖဲအနားလဲရောက်လာရောဘရင်ကြီးကြောက်အောင်လန့်အားနဲ့ထွက်ပြေးတဲ့နောက်တော့နဂါးကြီးကိုတုတ်တင်ပစ်လိုက်တဲ့သခင်တန်ထွန်းကိုစာရေးသူတွေကအဲ့ဒီဘရင်ကြီးနဲ့တူတယ်လို့မြင်ကြပါတယ်တူပုံကဒီလိုပါသခင်တန်ထွန်းဟာတွေ့ဆုံဆွေးနွေးရင်းဤကိုလိုလားတယ်လို့တဖွားဖွားပြောခဲ့တဲ့သူပါပြဿနာအလုံးရဲ့တခုတည်းသောဖြေရှင်ဤဟာတွေ့ဆုံဆွေးနွေးရေးတာဖြစ်တဲ့အကြောင်း1952ခုကတည်းကအစဉ်တစိုက်ကြွေးကြော်တောင်းဆိုခဲ့ပါတည်းတကယ်တမ်းတွေ့ဆုံဆွေးနွေးရေးလဲလို့ရောရိုးရိုးဖြောင်ဖြောင်တွေ့ဆုံဆွေးနွေးတာမလုပ်ချင်တော့ဘူးပြည်တွင်းငြိမ်းချမ်းရေးကိုမလိုလားတော့ဘူးတွေ့ဆုံဆွေးနွေးရေးတို့ငြိမ်းချမ်းရေးတို့ဆိုတာကြားကောင်းယုံစကားအဖြစ်လောက်ပြောပြီးအတွင်းစိတ်ကမလိုလားတဲ့သူအဖြစ်စာရေးသူတွေကပုံဖော်ထားပါတယ်အစဉ်ရင်ခံခဲ့တာတွေဟာအခုချိန်ထိခိုင်လုံနေလို့ယူဆပါတယ်တွေ့ဆုံဆွေးနွေးပွဲမှာပါခဲ့တဲ့ဗမာပြည်ကွန်မြူနတီပါတီအဖွဲ့ဝင်တွေကိုယ်တိုင်ရေးတာတကြောင်အချက်လက်တွေမဟုတ်ပါဘူးလို့ငင်းကျက်ထုတ်တဲ့စာပေရဲ့လို့ကိုယ်တိုင်မတွေ့သေးတာတကြောင်ကြောင့်ပါအခုအတိုင်းကတော့မြန်မာနိုင်ငံရေးမှာသတိထားရမယ့်အရာနှစ်ခုကိုအောက်မိနေမိပါတယ်တစ်ခုကမလိုလားအပ်တဲ့ပြည်ပနိုင်ငံတွေကကိုယ်ပြည်ရင်းအဖွဲ့အစည်းတွေကိုကျိုးဆွဲလာမယ့်အချက်ပါတစ်ချိန်ကဝါဒရေးအခုတော့စီးပွားရေးအကြောင်းတစ်မျိုးမဟုတ်တစ်မျိုးနဲ့ခြေရှုပ်နိုင်တဲ့အချက်ပါနောက်တစ်ခုကတာဝန်ရှိသူတိုင်းငြိမ်းချမ်းရေးကိုကြားကောင်းယုံတက်တက်မဟုတ်ဘဲနှစ်နှစ်ကာကာလိုလားစိတ်ပွားစည်းလာဖို့လိုတဲ့အချက်ပါစားပြီးမြင့်ပြီးလူမျိုးတင်ပါစေ